မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂလူ့အခွင့်အရေးအစိုးရခန်းစာနဲ့နိုင်ငံတကာရာဇဝတ်ကုန်ရုံး ICC ရဲ့ဆုံးဖြတ်ချက်တွေကိုလက်မခံဘူးလို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကကုလသမဂ္ဂအထွေထွေညီလာခံမှာတောက်ကြနေကပြောကြားလိုက်ပါတယ်။ဒါအပြင်ကုလသမဂ္ဂရဲ့အစိုးရခန်းစာဟာခိုင်လုံတဲ့တည်တည်အထောက်အထားတွေပေါ်မှာအခြေခံထားတာမဟုတ်ဘူးလေလို့လည်းပြောဆိုလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းလုံဆောင်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ AP နဲ့ Reuters သတင်းတွေကိုအခြေခံပြီးကိုရန်နိုင်ကပြောပြမှာပါ။
American ပြည်ထောင်စုညောင်မျိုးမှာကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုတော့မြန်မာဆိုရဘကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေတက်ရောက်မင်္ဂလာပြောကြားခဲ့ပါတယ်။ညီလာခံအတွင်းမင်္ဂလာပြောကြားခဲ့တာမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်က Ranger တွေအပေါ်လူခွေချိုးဖောက်ခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံအနေနဲ့လက်မခံဘူးလို့ဝန်ကြီးဦးကျော်တင့်ဆွေကပြောကြားလိုက်ပါတယ်။
We are heartened that we are not alone in having grave misgiving about ICC.
TV ဆန်တရားရုံးပေါ်ယုံကြည်စစ်ချမှုကင်းမဲ့တာမိမိတို့တနေငယ်နဲ့မဟုတ်ဘူးဆိုတာသိရလို့အားတက်မိပါတယ်။ဒါပေမဲ့လည်းကျွန်တော်အနေနဲ့ထပ်ပြီးရှင်းရှင်းလင်းလင်းပြောလိုတာကနိုင်ငံတကာရာဇဝတ်တရားရုံးရဲ့အခုလိုဥပဒေကြောင်းအရတန်တရားဖြစ်ပွဲဝင်ရောက်စစ်ဖက်မှုကိုမြန်မာစိုးရအနေနဲ့လက်ခံနိုင်မှာမဟုတ်တော့လေရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့လူခွေရေးချိုးဖောက်မှုတွေအတွက်ခိုင်လုံတဲ့တပ်တွေထောက်ထားရှိမယ်ဆိုရင်တာဝန်ခံမှုရှိစေဖို့အတွက်ကျွန်တော်တို့အနေနဲ့အပြည့်အဝဂရုပြုပါတယ်
။ကုလသမဂ္ဂလူခွေကောင်စီကတော့မြန်မာစစ်တပ်ဟာ Ranger တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုပြီးတော့ပြီးခဲ့တဲ့ August လကအစိုးရခန်းစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့ဒီအစိုးရခန်းစာဟာခိုင်လုံတဲ့တပ်တွေထောက်ထားတွေပေါ်မှာအခြေခံထားတာမဟုတ်ဘူးလို့ဦးကျော်တက်စေကပြောပါတယ်
။ At a time when we are working hard to build harmony on the ground we are concerned that the release of this report
ကျွန်တော်အနေနဲ့လက်တွေ့ရည်ရည်နေသားမှာလူမှုတိုင်းဝန်တွေကြားသားဆတာရှိစေဖို့ကြိုးပမ်းနေတဲ့အချိန်မှာပဲခိုင်လုံတဲ့တပ်တွေထောက်ထားမပြနိုင်ပဲဖြစ်ရစကြောင်းတွေကိုအခြေခံထားတဲ့အစိုးရခန်းစာကိုထုတ်ပြန်လိုက်တာဟာတင်းမာမှုကိုဆက်လက်ဖြစ်ပေါ်စေပြီးရခိုင်ပြည်နယ်မှာရှိတဲ့လူမှုတိုင်းဝန်ကြားအလွန်လိုအပ်နေတဲ့လူမှုပေါင်းစည်းနေထိုင်မှုတည်ဆောက်ရေးအတွက်လှုပ်ဆောင်ကြိုးပမ်းနေတာတွေကိုဟန်တားဖြစ်လာမှာစိုးရိမ်မိပါတယ်
ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကို ARS Ranger အကြမ်းဖက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကဒေသတွင်းမှာနေပြည်တော်ရှင်းလင်းရေးတွေလုပ်ခဲ့ပြီးအဲဒီကနေ Ranger Muslim တွေတိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်နှစ်နိုင်ငံသဘောတူစာချုပ်လာကိုလက်မှတ်ရေးထိုးခဲ့ပြီးလည်းဖြစ်ပါတယ်။မြန်မာဆိုရဘက်ကတော့အမျိုးသမီးတွေနဲ့ကလင်ကလေးအပါအဝင်နေရဆုံခွာထွက်ပြေးသူတွေအားလုံးကိုပြန်လည်လက်ခံနိုင်ဖို့အတွက်လှုပ်ဆောင်ထားပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ဒီသဘောတူညီချက်တွေအတိုင်းလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တယ်လို့လည်းဦးကျော်တင့်စေကပြောကြားခဲ့ပါတယ
် We call on Bangladesh to fulfill its commitments in accordance with the bilateral agreement to allow
နိုင်ငံသဘောတူညီချက်တွေအတိုင်းဂရီးကွက်တွေကိုလိုက်နာဖို့နဲ့စစ်စစ်ပြီးသူတွေကိုသူတို့ဆန္ဒလျောက်ဘေးကင်းလုံခြုံပြီးကုန်တက်ခါရှိစွာပြန်လာနိုင်မှုအတွက်အချိန်မဆွဲပဲခွင့်ပြုပေးဖို့ဘင်္ဂလားဒေ့ရှ်ဆိုရကိုကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ်
။ရခိုင်ပြည်နယ်ကြက်တဲကိုဖြေရှင်းတဲ့နေရာမှာကွယ်တော်သားယူဖြစ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောက်ကိုဖီအာနာယကော်မရှင်ရဲ့အကြံပြုချက်88ချက်တဲက81ချက်ကိုအကောင့်ထဲဖော်နေပြီးဖြစ်တယ်ဆိုတာကိုထည့်သွင်းပြောကြားသွားခဲ့ပြီးတော့အတွင်းမှုချုပ်ဟောက်ကိုဖီအာနန်ကိုလည်းချီးကျူးပြောဆိုသွားပါတယ်။ဒါပြင်မြန်မာနိုင်ငံတွင်းကတိုင်းသားလက်နက်ကိုင်ပဋိပက္ခတွေကိုနိုင်ငံရေးနီးလန်းနဲ့သာအဆုံးသတ်နိုင်မယ်လို့မြန်မာဆိုရဘက်ကခံယူထားတယ်လို့လည်းဝန်ကြီးဦးကျော်တက်ဆွေကပြောပါတယ်။နှစ်စဉ်ကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတော့အခုနှစ်မှာမြန်မာဆိုရဘက်ကဒေါင်ဆန်းစုကြည်တက်ရောက်ခြင်းမရှိဘဲနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေနဲ့အပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။